မြန်မာနိုင်ငံမှာအမြဲတမ်းနေထိုင်ခွင့်ပြရစနစ်ကိုလာမဲ့ဒီဇင်ဘာလကုန်ပိုင်းကနေစတင်ပြီးရှောက်ထားနိုင်ပါပြီ။မြန်မာနိုင်ငံမှာလာရောက်အလုပ်လုပ်ကြမဲ့နိုင်ငံခြားသားတွေအပြင်မြန်မာနိုင်ငံသားဟောင်းတွေပါအမြဲတမ်းနေထိုင်ခွင့်အတွက်ရှောက်ထားနိုင်မှာဖြစ်တယ်လို့လွှဲမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့အမည်မဲ့စီးရင်ဝင်သူတွေတခြားနိုင်ငံတစ်ခုမှာနိုင်ငံရေးခုံလုံခွင့်ရရှိထားသူတွေနဲ့ပြစ်မှုကျူးလွန်ထားသူတွေကိုတော့လက်ခံမှာမဟုတ်ဘူးလို့လည်းလာဝကကထုတ်ပြန်ထားပါတယ်။အပြည့်အစုံကိုမတ်တိန်ကီလင်းကပြောပြပေးပါအောင်ရှင်။
အမြဲတမ်းနေထိုင်ခွင့်၅နှစ်သက်တမ်းရရှိနိုင်မဲ့ PR စနစ်ကိုနိုင်ငံသားတွေအနေနဲ့2014ခုနှစ်ဒီဇင်ဘာလ29ရက်နေ့ကစပြီးလျှောက်ထားနိုင်ပါပြီ။တိုင်းပြည်အတွက်လိုအပ်တဲ့အသိပညာရှင်အတတ်ပညာရှင်တွေစီးပွားရေးရင်းနှီးမြှုပ်နှံလိုသူတွေအပြင်မြန်မာနိုင်ငံသားဟောင်းနေတဲ့သူတို့ရဲ့မိသားစုတွေကိုအမှတ်ပေးစနစ်နဲ့ရွေးချယ်မဲ့အကြောင်းဒီနေ့ဒီဇင်ဘာလ3ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအနေနဲ့သတင်းထုတ်ပြန်လိုက်တာပါ။ဘလို့လူမျိုးတွေကအမြဲနေထိုင်ခွင့်လျှောက်ထားနိုင်မလဲဆိုတာကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးမောင်တန်းကရှင်းပြပါဗျာ။
တော့လျှောက်ခွင့်ရှိတဲ့လူကတော့ကိုနကဒုက္ခတွေအဖြစ်ခံယူကြတာတတ်မှတ်ချင်းခံရသူမဟုတ်ဘူး။နောက်တစ်ခါနိုင်ငံကြီးခုံလုံခွင့်ဟုတ်လားယူထားတဲ့လူမဟုတ်ဘူး။ပြီးတော့ပြည်ရင်းပြည်ပနဲ့နိုင်ငံတကာပြည်မှုမှတ်တမ်းစီးရင်ဝင်သူမဟုတ်ဘူး။ပြီးတော့ကျမ်းမာရေးကောင်းမွန်ကြောင်းနဲ့ကုသရောဂါကင်းရှင်းကြောင်းသက်ဆိုင်ရာနိုင်ငံအားကနေပြီးတော့တရားဝင်ထောက်ခံချက်မူရင်းတင်ပြနိုင်တဲ့လူပြီးတော့မှမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားလိုက်လာပြီးတော့နိုင်ငံရဲ့အကျိုးစီးပွားအတွက်အလေးထားလိုသူပံ့ပိုးကူညီဆောင်ရွက်မဲ့လူဖြစ်ကြောင်းဝန်ခံချက်ပေးနိုင်တယ်လူအကောင့်တွေပုံမှုဘိုးကော်မတီကအကြောင်းကြားတဲ့အခါမှာရှောက်ထားသူကိုယ်တိုင်လာရောက်ပြီးတော့စစ်ဆေးခံနိုင်တယ်လူနော်နောက်အမြဲနေထိုင်ခွင့်ရရှိလို့ရှိရင်ပြည်တွင်းမှာလုပ်ကိုင်တဲ့လုပ်ငန်းမျိုးစားလိုက်တည်စေဥပဒေနည်းဥပဒေစီမံညွှန်ကြားချက်တင်တဲ့အညီအခွန်ထမ်းဆောင်နိုင်တယ်
ဒါအပြင်အခြေအနေအရရကြောင့်အခြားနိုင်ငံမှာဒုက္ခတဲ့အဖြစ်ခံယူဝူးတဲ့မြန်မာနိုင်ငံသားဟောင်းနေအနေနဲ့လက်ရှိမှာဒုက္ခတဲ့မဖြစ်တော့ဘူးဆိုရင်တော့အမြဲနေထိုင်ခွင့်လျှောက်ထားနိုင်ပေမဲ့လည်းအမည်မဲ့စီးရင်ဝင်ခဲ့ရင်တော့လျှောက်ထားခွင့်မရှိဘူးလို့လူဝင်မှုကြီးကြပ်ရေးကတာဝန်ရှိသူတွေကပြောပါတယ်။အမြဲနေထိုင်ခွင့်ပေးဖို့ရွေးချယ်မဲ့ဘုတ်အဖွဲ့မှာတော့သက်ဆိုင်ရာဝန်ကြီးဌာနကအရာရှိတွေအပြင်လိုအပ်ချက်အရခေါ်ယူမဲ့ပညာရှင်တွေကိုရွေးချယ်ဖို့ပြင်ပအသင်းဖွဲ့တွေဖြစ်တဲ့အင်ဂျင်နီယာအသင်း၊ဆရာဝန်အသင်းအစရှိတဲ့အသင်းကတာဝန်ရှိသူတွေကိုလည်းဘုတ်အဖွဲ့မှာထည့်သွင်းတော့မှာဖြစ်ပါတယ်။ဘုတ်အဖွဲ့ကနေဘလို့အမှတ်ပေးပြီးရွေးချယ်မလဲဆိုတာကိုတော့ဥမမောင်တန်းကအခုလိုပြောဆိုပါတယ
်။ဥပမာပြင်ရင်းနှီးမြှုပ်နှံတဲ့ဥစ္စာဒေါ်လာ5သန်းကိုကျွန်တော်တို့ကဟုတ်လားနှမထားတယ်ဆိုလို့ရှိရင်10သန်းသမားက10မှာဖြစ်မှာပေါ့15သန်းသမားကဟုတ်လား6မှာဖြစ်မှာပေါ့ဒီလိုမျိုးသူ့အနေနဲ့သူသွားမှာပေါ့အဲ့လိုပုံစံမျိုးနဲ့ကျွန်တော်ခုနောက်တစ်ခုကခုနကကျွန်တော်ပြောတဲ့ပညာရှင်ဆိုတဲ့အခါမှာလည်းဒီလိုပါပဲကျွမ်းကျင်ပညာရှင်အနေနဲ့ကျွန်တော်ပေးတဲ့ဥစ္စာမှာအင်ဂျင်နီယာချင်းတူရင်ဟလာ तू ကမာစတာဒီဂရီရထားတယ် तू ကတော့ဘုနကလို့ဒေါက်ထရိတ်ရထားတယ်အပြီးလို့ရှင်ဒေါက်ထရိတ်ရတဲ့အပြင်ကို तू ကတခုမဟုတ်တမင်ဟာလေးပါရတယ်အဒီလိုဟာမျိုးတွေပေါ်မှာကျွန်တော်မူတည်ပြီးတော့သက်ဆိုင်ရာဟိုနေနဲ့ဒါတော့အမပီးစီမင်းဆွဲပါဆွဲပြီးတော့အဲ့ဒီဥစ္စာတော့အမြဲတမ်းပြောင်းလဲလှုပ်လှုပ်ပြီးတော့ဆွဲသွားမှာပါ
မြန်မာနိုင်ငံသားဟောင်းနေရှောက်ပိုင်ခွင့်ရှိတဲ့ဒီအမြဲနေထိုင်ခွင့်မှာသူတို့ရဲ့မိသားစုတွေကိုလည်းခေါ်ထားနိုင်ပေမဲ့မိသားစုဝင်တွေကတော့ပုံမှန်နိုင်ငံသားတွေရဲ့စီမင်းစည်းကမ်းတိုင်းနေကြရမယ်လို့လာဝကကတာဝန်ရှိသူတွေကပြောပါတယ
်။ဥပမာအဖြစ်ကျွန်တော်တို့မြန်မာနိုင်ငံသားနဲ့အိမ်အောင်ကြနေတဲ့ဟုတ်လားနိုင်ငံသားနောက်တစ်ခါသူတို့ကနေပြီးတော့မွေးတယ်ကိုနိုင်ငံသားခံထားတဲ့နိုင်ငံသားသမီးတွေဟိုဒါပေမဲ့သူကကျွန်တော်တို့မြန်မာနိုင်ငံသားတော့မခံဘူးနော်ဘဝနိုင်ငံသားခံယူထားတယ်အဲ့လိုလူမျိုးတွေအဲ့ဒါတွေရှောက်ပိုင်မှုရှိတယ်လို့ကျွန်တော်ဆိုလိုတာဒါပေမဲ့ကြံတဲ့ဥစ္စာတော့ကြံတဲ့နိုင်ငံသားတွေအတိုင်းပဲသူကဟိုဟာကတော့လို့ပေါ့နော်စတေဂျီတွေဟိုနေနေရတော့ပေးနေရ
အမြဲတမ်းနေထိုင်ခွင့်ရမယ့်နိုင်ငံသားတွေအနေနဲ့အစိုးရဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်ခွင့်မရှိသလိုရွေးကောက်ပွဲတွေမှာလည်းမဲပေးခွင့်ကိုယ်စားလှယ်အဖြစ်ဝင်ရောက်ခွင့်မရှိပါဘူးနိုင်ငံတော်လုံခြုံရေးနဲ့အမျိုးသားအကျိုးစီးပွားမထိခိုက်စေဖို့အသေးစားနဲ့အလက်စားလုပ်ငန်းတွေမထိခိုက်စေဖို့အဓိကဦးစားပေးပြီးရေးဆွဲထားတဲ့အမြဲတမ်းနေထိုင်ခွင့်ဤဥပဒေနဲ့ PR အမြဲနေထိုင်ခွင့်လျှောက်ထားဖို့လိုအပ်ချက်တွေကိုတော့ဒီဇင်ဘာလ5ရက်နေ့ကစပြီးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာစတင်ဖတ်ရှုလေ့လာနိုင်မှာဖြစ်ပါတယ်ရှင်။